โอเคဒီရကသူကတမတော်ကြီးဂုံလူဆောင်ပမောက္ခဒေါက်တာရေမွန်တင့်ဝဲခင်ဗျာကျွန်တော်တို့ဒီဆေးရနာသိန်းဆန္ဒပြပွဲတွေအတွင်းအကျန်းဖက်ဖြိုခွင်းမှုတွေအကြောင်းပေါ့နော်ကလေးငယ်စိတ်ဓာတ်ရအကြောင်းပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီလက်ရှိအရွယ်လိုက်ဖြစ်တဲ့လက္ခဏာတွေကိုအဓိကပြောခဲ့ပါတယ်ဒီတစ်ခေါက်တော့ဆရာကြီးနောက်ပိုင်းဒီကြီးလာတဲ့အချိန်ဖြစ်စေနိုင်တဲ့စိတ်ရောဂါတွေနဲ့ဓာတ်တွေကိုဒီကာကွယ်ပြုစုကုသပေးနိုင်တာတွေကိုအဓိကပြောမှာမို့ပါဒီကစရှင်းပြခြင်းလဲဆရာ
ကလေးတွေပေါ်တက်ရောက်တဲ့ဟာကြတော့ကျွန်တော်လူကြီးတွေနည်းနည်းကြွာတာကိုပြောပြခြင်းပါတယ်ကလေးငယ်လေးတွေမှာ developmental state ဆိုတာရှိပါတယ်တို့ကြီးထွားဖွံ့ဖြိုးဖို့တက်ကိုပထမအဆင့်ဒုတိယအဆင့်တတိယအဆင့်အရွယ်ရောက်ပြီပေါ့လေအဲ့တော့အဲ့ဒီမှာပထမတစ်ချက်အနေနဲ့ဒီလိုဒီပတ်သက်မှုကြောင့်ခံစားရတဲ့စိတ်ဓာတ်ရ PTSD ပါညာအဲ့ဒီဟာကတစ်ပိုင်းပေါ့လေနောက်တစ်ပိုင်းက attachment လို့ခေါ်ပါတယ်မိဘနဲ့ကလေးရဲ့ခင်တွေ့မှုမိဘရဲ့အုတ်ထိတ်မှုအောက်မှာကလေးရဲ့ကြီးထွားဖွံ့ဖြိုးလာမှုအဲ့ဒါတွေကပြပြုံးသွားတဲ့ခါမှာသူ့ရဲ့ရေးရှည်မှာဒီလူလေးကလေးတွေကြည်လာတဲ့ခါမှာဘယ်လိုထိအောင်မလဲဆိုတော့အဲ့ဒါလည်းပြောပြခြင်းပါလေ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီ attachment တွေ့တာမှုပေါ့နော်မိဘတွေရဲ့ဒီနေထွေတဲ့မေတ္တာနဲ့ဆောင်ရှားပေးမှုအပေါ်မှာဆက်ရှင်းပြပေးပါလားဆရာကြီ
း attachment ဆိုတာကကလေးငယ်ရွာနေပြီးကြည်လာတဲ့အချိန်အမေလို့ဆိုပြီးတော့အမေဆရာနေပြီးတော့မိခိုးပြီးတော့ကြီးထွားလာတဲ့အချိန်ကစပြီးတော့လမ်းလျှောက်တဲ့အရွယ်ရယ်နော်အပြင်ထွက်သွားလို့ရှင်လဲချော်လဲမယ်အမေကလိုက်ပြီးဆောင်ရှားမယ်အဲ့ဒီအရွယ်ဒီမှာမိခင်နဲ့ကလေးနဲ့အထူးဆိုတော့မိခင်ရဲ့တွေ့တာမှု attachment ကအင်မတန်ရေးကြည့်ပါတယ်အဲ့ဒီအရွယ်မှာအဲ့ဖြစ်တဲ့ attachment ကပြိုကွဲသွားပြီဆိုလို့ရှိရင်ဥပမာဒီလိုကလေးအငယ်လေးတွေကသူတနတ်ပြစ်တာမြင်ရတယ်မိဘရဲ့ပူဆွေးနေတယ်ထွက်ပြေးနေတယ်တချို့လည်းပေးပါတယ်အဲ့မှာသူ့ရဲ့ attachment ကမိခင်နဲ့ဖြစ်တဲ့ secure attachment ဆိုတာပြတ်သုံးသွားနေပါတယ်အဲ့ဒါဆိုအဲ့ကလေးကချိလာတဲ့ခါမှာ anxiety ယောဂဆိုရင်ဆိုတဲ့ယောဂတွေဖြစ်သွားတယ်ကြောက်ကြတဲ့ phobia ဆိုတဲ့ယောဂတွေဖြစ်တာတိုင်းနဲ့ depression ဆိုတဲ့စိတ်ဓာတ်ကျတဲ့ယောဂတွေဖြစ်တယ်ဘာကြောင့်လဲဆိုတော့ तू အဲ့ attachment ပြုတ်ခဲ့ပါတဲ့အတွက်ကြောင့်သူ့ရဲ့ self esteem ဆိုရက်မိမိကိုယုံကြည်မှုမိမိကိုစိတ်ချမှုကပြက်ပြုံးသွားပါတယ် self esteem ကနည်းသွားတဲ့ခါကျတော့သူကလွယ်လွယ်ကူကူ vulnerable to other things ပေါ့လေအချို့ကလေးတွေဆိုလို့ရှိရင် main ကလေးဒီဆိုလို့ရှိရင်အဲ့ဒီမှာ तू vulnerable to abuse ပေါ့လေသူကဘယ်လိုဟာကို तू ကသူထိန်းသိမ်းရမယ်ဆိုတော့ခံစားချက်နည်းသွားတဲ့ခါကျတော့တခြားလူတွေကသူ့ကိုမတရားပြုကျင့်မယ်ဆိုရင်သူကပါကောင်လို့ဖြစ်နေတဲ့အနေအထားတွေရှိရတယ်။ဒါကြောင့်မလို့ကျွန်တော်တို့ therapy ပါဒီကလေးတွေ self esteem တက်လာအောင်လုပ်ပေးရပါမယ်။သူတို့ရဲ့ယုံကြည်မှုကိုယ့်အောက်ယုံကြည်မှုရှိတာကိုတည်ဆောက်ပေးရပါမယ
်။ဟုတ်ကဲ့ဆရာဒီနေရာမှာကလေးတွေမှာထူးထူးခြားခြားပေါ့နော်လူကြီးတွေနဲ့မတူသတိပြုနိုင်စရာရောရှိသေးလား
။နောက်တစ်ခါကျတော့ခုနပြောတဲ့အဲ့လိုစစ်အာဏာရှင်တွေကရုပ်မာစွာနဲ့တပ်ဖြတ်ဖြိုခွင်းတဲ့အတွက်ကြောင့်မိဘတဲ့ကလေးရဲ့ attachment ကပြင်းပြင်းထန်ထန်ကြီးကျူကွဲသွားတဲ့အချိန်မှာကလေးရဲ့ personality development လို့ခေါ်ပါတယ်။နောက်ကြီးလာတဲ့အခါမှာဘလို့လူမျိုးဖြစ်မယ်ပေါ့အဲ့တော့ secure attachment ရှိတဲ့ကလေးတွေကြတော့ကြီးလာတဲ့ခါကျတော့တော့ခိုင်မာပြီးတော့ stable ဖြစ်တဲ့လူတွေဖြစ်တာပေါ့လေတော့အကုန်လုံးမှသိပြီးတော့စိတ်ပြုတ်ချပြနေတဲ့ကောင်းကောင်းလေးစဉ်းစားပြီးတော့လောက်ကင်စားတော့တဲ့လူမျိုးဖြစ်သွားမယ်အဲ့ဒီ attachment မှာပြိုကွဲသွားတဲ့ကလေးတွေကကြီးလာတဲ့ခါမှာ personality problem တွေဖြစ်လာတယ် unstable ဖြစ်လာမယ် mood တွေခဏအပြောင်းအလဲဖြစ်မယ်အဲ့လိုဆိုရင်အဲ့လူတွေကလူအတိုင်းဝဲမှာ productivity လို့ခေါ်တာပေါ့လေကောင်းတဲ့ဟာဘက်ကနေပြီးတော့ပန်ပိုးပေးတဲ့အနေထားမှာညော်နေသွားတဲ့ခါမှာကျတို့ရောက်မှကျွန်တော်တို့စိတ်ထဲမှာမြင်ရတာပေါ့လေဒီ Jesus ရုပ်ပါဆိုတာနဲ့တို့တတ်ဖြတ်နေမှုပါကလေးတွေပါဝင်နေတဲ့ဥစ္စာကအင်မတန်ဆိုးရွားပါတယ်။ညာရဲ့ psychological impact ကတော့အခုအချိန်မှာဖြစ်တဲ့ခုနပြောတဲ့အဆင့်30နဲ့ဖြစ်တဲ့အချိန်ရဲ့နော် trauma ရတာရဲ့အပြင်ကိုရေရှည်မှာဒီကလေးတွေရဲ့ကြီးထွားဖွံ့ဖြိုးမှုမှာ personality development ပါပါအများကြီးထိခဲ့ပါတယ်။ဒါကြောင့်မို့ကျွန်တော်အညွတ်လူတက်နေတဲ့လူငယ်လူရွယ်လေးတွေရရှိရေးပါအများကြီးစိတ်ပူစာရှိပါတယ်ဆိုတော့တို့ United Nation ကလည်းပဲစစ်ပွဲဖြစ်လို့ရှိတော့ Conferencing for to the right of the children နော်ကလေးတွေကိုအထူးသဖြင့်မရှိတဲ့ကလေးတွေကိုမပါဝင်စေပါနဲ့ရှောင်ရှားပါလို့အတိပေးထားရရှိပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဘယ်လိုမျိုးဒီကလေးတွေကိုပံ့ပိုးကူညီပေးနိုင်မယ့်နေထားမျိုးရှိလဲဆရာ
ဒါတွေကိုပြန်ပြီးထိန်းသိမ်းမယ်ဆိုလို့ရှိရင် immediate ပေါ့လေဒီနေ့ချက်တာ system တစ်ခုထားပြီးတော့ down the chain မှာ rehabilitation ပေါ့လေမိဘကလေးကပြန်လေထူထောင်ရဲအစ်စ်ရောက်တဲ့ခါကျလို့ရှိရင်ကျွန်တော်တိုင်းပြည်မှာကျွန်တော်အခြေအနေကောင်းလာလို့ရှိရင်တော့ service ပေးပြီးတော့အဲ့ကလေးတွေကိုကျွန်တော်ညင်သာစွာနဲ့ပြုစုပေးဖို့ပြုထောင်ပေးဖို့ rehabilitation လုပ်ဖို့အများကြီးလိုပါလိမ့်မယ်
ဟုတ်ကဲ့ဆရာဒီစိတ်ပိုင်းဆိုင်ရာကျွမ်းကျင်သူတွေအနေနဲ့ရောဒီကလေးတွေအခုလိုဖြစ်လာပြီဆိုရင်ဘယ်လိုမျိုးကိုညီပံ့ပိုးပေးနိုင်လဲဆရာ
လူကြီးကတော့ counseling ပေါ့နော်ကလေးတွေမှာလေကလေးတွေနဲ့ပတ်သက်တဲ့ counseling ကတတ်တတ်ရှိပါတယ်အဲ့ဒါတို့ကဥပမာတို့ကျောင်းမှာလေသူကြောင်းပြတ်တက်ပြီဆိုလို့ချင်းလဲကြောင်းမှာလဲ special program လုပ်ပေးရပါလိမ့်မယ်သူတို့စိတ်တရားရရှိတဲ့ကလေးတွေကို special လုပ်ပြီးတော့ကြောင်းဆရာမတွေကြောင်းဆရာတွေကအလုံးဝနေပြီးတော့ဝိုင်းပြီးတော့ပေါ့လေသူတို့ special care ပေးတဲ့သဘောမျိုးပေါ့တက်ကြတော့စဉ်းစားဖို့ပြုစုပေးဖို့အဓိကကတော့သူတို့က emotionality စိတ်ခံစားမှုမှာ တို့ရဲ့စိတ်ခံစားမှုကိုတို့ဘယ်လိုခြံတွဲရမလဲဆိုတော့ကိုနေရာမှာပြတ်ပြုံးသွားတာဖြစ်ပါတယ်ဒါကြောင့်မလို့တို့ကိုအဲ့ emotional stability ရအောင်စိတ်ကခံစားမှုတည်တည်ငြိမ်ဖြစ်အောင်ဘာလို့လဲဆိုလို့ရှိရင်တည်ငြိမ်တဲ့အတိုင်းဝန်လိုပါတယ်တည်ငြိမ်တဲ့ structure လိုပါတယ
်ဟုတ်ကဲ့ဆရာတော့မိဘတွေအနေနဲ့ကောဒီနေရာမှာဘာတွေပံ့ပိုးပေးနိုင်မလဲဆရာ
မိဘတွေကအဲ့ကမိသားစုတွေကကိုယ့်အနေကိုတော့စိတ်ပူဆွေးမှာကလေးရှိမှာတော့ကလေးနဲ့အတူဆိုလို့ရှိရင်တော့ကလေးကိုတက်တိုင်းတော့ကလေးရဲ့ဘဝမှာတည်ငြိမ်မှုရှိအောင်လုပ်ပေးဖို့လိုပါတယ်ကျောင်းကြီးပါလေအဲ့ဒါလုပ်ပေးထားဖို့လိုပါတယ်အပြင်းပါလေပဲနော်ကလေးကိုပြုစုပြုထောင်တဲ့နေရာတွေမှာအဲ့ဒါလိုပါတယ်အဲ့တော့ကလေးတွေကိုပြော structure ပေးထားမယ်သူတို့အလုပ်လေးတွေပေးထားမယ်နော်ပါတခုတူအဓိပ္ပာယ်ရှိတဲ့အလုပ်လုပ်လို့ရအောင်ကလေးတွေထားမယ်တခါသူ့ကိုပုံဆွဲတဲ့ဒီနဲ့ play therapy ပေါ့လေကစားတာကိုသူကစားခွင့်ပေးထားပြီးတော့အဲ့ကစားတဲ့နေရာမှာပဲလိုက်ကုတ်ကဲပြီးတော့မှလေသူကဒီလိုလုပ်နေတယ်ဆိုလို့ရှိရင်ဒီကလေးကနော်ပိုင်နေတယ်ဆိုလို့ရှိရင်ဒါတွေပဲသူကစဉ်းစားနေတယ်ဆိုလို့ရှိရင်ဒီကလေးကစိတ်ကကြရတဲ့ယောဂဖြစ်ချင်တယ်ဖြစ်မယ်အဲ့ဒါလေးကိုဂယုစိုက်ထားပြီးတော့မှလိုအပ်တဲ့ဌာနနဲ့ဆက်သွယ်ပေးဖို့လိုပါတယ်ဒါကတော့ရေရှည်မှာတော့အများကြီးလုပ်စားလိုတာပေါ့လေဒီကလေးတွေကိုအညွတ်တွန်းအောင်ရိုက်ထုတ်လိုက်တယ်လို့ကျွန်တော်ခံစားရတယ်။နောက်တစ်ချက်မှာတိုင်းပြည်ကိုကူညီပြီးတိဆောက်ပေးနိုင်တဲ့လူကြုံတွေလူကောင်းတွေဖြစ်ရမယ့်အနေအထားမှာဆော့အစီစီတိတ်ကိုလိုက်တဲ့သဘောမျိုးပေါ့လေအဲ့ဒါကကျွန်တော်တို့တိုင်းပြည်အတွက်အင်မတန်ဆုံးရှုံးမှုရှိပါတယ်ဒီဥစားမျိုးမဖြစ်အောင်ဆိုလို့ရှိရင်လည်းဒီ system ကြီးကပျက်စီးတဲ့ကြောင့်ဒါဖြစ်ရတာဟုတ်အာနာရှင်စနစ်အဲ့မိမိအကျိုးစီးပွားတွေပဲတိုင်းပြည်ကလူတွေတေးတေးပြီးကြေးကြေးပြီးဆိုပြီးတော့တုတ်တယ်နဲ့စနစ်အဲ့တော့ကျွန်တော်တို့တက်တယ်တော့ပြည်သူပြည်သားတွေဝိုင်းဝန်းပန့်ပိုးပြီးတော့တွန်းလန်ပြောက်ကြအောင်ဒုမသာလေအခုဒီဖြစ်တဲ့ဆိုးကျိုးတွေကနေပြီးတော့ပြန်လည်ပြီးတော့နလန်ထူလာနိုင်မယ်ဖြစ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ